ကျမ်းမာတော်မူပါစတူတော်မောင်ရေအမှုပညာအမျိုးအစားမြောက်သာရှိတဲ့နဲ့ကတ်တွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးနိုင်ငံရေးလူမှုရေးကျန်းမာရေးနဲ့အခြားအကဏ္ဍအသီးသီးမှာရှိတဲ့အားသာချက်အားနည်းချက်လိုအပ်ချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံကောင်းဆောင်တွေကအစကတ်တွန်းတွေကပြောပြနေတဲ့အခြေအနေအရရက်ကိုစောင့်ကြည့်ဖတ်ရှုမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ဒီတစ်ပတ်မှာတော့လူလူစိတ်ဝင်စားမှုများပြားခဲ့တဲ့တကွက်ကတ်တွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်။ပရမောက်ဆုံးပြန်ပြီးမျှဝေခြင်းနဲ့တကွက်ကတ်တွန်းကလေးမှာတော့မူးမတ်တွေကဘယင်မင်းကြီးကိုတိုင်တယ်ပြောနေပုံကိုကတ်တွန်းဆရာကစွဲထားတာပါ။မူးမတ်ပြောလိုက်တာကအရှင်မင်းကြီးဤဘုံတော်ကြောင့်ရုံတော်နဲ့ဖနက်မီဒီယာနဲ့လက်ထိတ်လဲသမားနဲ့အကျဉ်ထောင်တင်းမြက်လက်ရှိနေကြောင်းပါဖေဟာတဲ့။ဒီတကွက်ကတ်တွန်းကလေးကတိတ်ကိုထိမိလှပါတယ်ငါတူ။အမှန်တကယ်လဲအပြင်မှာဒီအတိုင်းဖြစ်ပျက်နေပါတယ်။တလောကတိုင်းတရားသူကြီးကအာမခံပေးထားတာကိုမြို့နယ်တရားသူကြီးကအာမခံပယ်ချခဲ့တာကြောင့်တရားလွှတ်တော်ရှင်ဤဦးဇော်ဝင်းကမရေယာမြို့နယ်တရားသူကြီးကိုဖဏတ်နဲ့ပြစ်ပေါက်ခဲ့တဲ့အမှုဖြစ်ပွားခဲ့ပါတယ်။တလောကလည်းမန္တလေးမှာဘဂဒ်အကြောင်းသားကိုတကားပိတ်ဆင်ကျက်ချလိုက်လို့ဘဂဒ်အကြောင်းသားတွေကတရားရုံးကိုဖဏတ်နဲ့ပြစ်ပေါက်ခဲ့ကြတယ်။နောက်ပြီးအမှန်တရားကိုဖော်ထုတ်ရေးသားတဲ့မီဒီယာသမားတွေလည်းလက်ထိတ်နဲ့တင့်မြက်ကုန်ကြတယ်။ The Voice Channel ကအယ်ဒီတာချုပ်ဦးကျော်မင်းဆွေ DVD သတင်းဌာနကကိုပြည့်ပုံကျော်အပါအဝင်သတင်းတော့၃ယောက်နောက်ကိုစိတ်ဝင်အားလုံးလက်ထိတ်နဲ့တင်းမြက်ကုန်ကြတယ်။ကိုလေကူပြန်တောင်းတဲ့တောင်သူတွေလည်းထို့အတူပေါ့တရားရေးမှနိုင်တိန်းဆောင်းနေတာကိုကတ်တွန်းဆရာကတယောထားတာပါ။နောက်တကွက်ကတ်တွန်းကလေးမှာတော့လူတယောက်နဲ့ခေါင်းပေါင်းဝတ်ထားတဲ့လွှတ်တော်အမတ်အပြန်အလှန်ပြောနေတာကိုကတ်တွန်းဆရာကစွဲထားပါတယ်။လူတယောက်ကပြောလိုက်တယ်ကတ်တွန်းတွေကဆရာတို့ကိုစောင့်ကြည့်ပြီးရေးနေတယ်လို့ပဲနော်တဲ့။လွှတ်တော်အမတ်ကပြန်ပြီးပြောတယ်ဒီနေရာရောက်ကလေးကငါတို့တွေကတ်တွန်းမဖတ်ကြတော့ဘူးတဲ့။ဒီတကွက်ကတ်တွန်းကလေးကလည်းတကယ်ထိမိလှပါတယ်တချို့အမတ်တွေကအရင်ပြည်သူတွေနဲ့တရားတဲ့ရှိခဲ့ကြပြီမဲ့ခုဘဝမေ့ပြီးပြောချင်ရပြောလှုပ်ချင်ရလှုပ်ကုန်ကြပါတယ်ပြည်သူအတန်ကိုလည်းနားမထောင်ကြတော့ပါဘူးပြည်သူတွေစီလည်းမျက်နှာမမူကြတော့ပါဘူးဒါကိုကတ်တွန်းဆရာကထိထိမိမိတယောထားတာပါနောက်တကွက်ကတ်တွန်းကလေးကတော့မန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့လို့စိုက်မုတ်ချိန်ထားတဲ့ရုံငန်းထဲမှာအရာရှိနဲ့သူ့တပည့်တယောက်စကားအပြန်အလှန်ပြောနေကြတာကိုကတ်တွန်းဆရာကစွဲထားတာပါအထက်အရာရှိကအမိန့်ပေးလိုက်တယ်အချက်ချာကြတဲ့နေရာမှာပြည်သူအတန်သွားနာထောင်ကြည့်စမ်းနဲ့တပည့်ကပြန်ပြောပါတယ်တရုတ်စကားပြန်တယောက်ထည့်ပေးလိုက်ပါခင်ဗျာတဲ့ဒီကတ်တွန်းလေးကလည်းပြစ်ချက်ကို direct ထိပါတယ်အခုဆိုရင်မန္တလေးမြို့ရဲ့အချက်ချာကြတဲ့နေရာမှာငရုတ်မြန်မာလူမျိုးတွေမနေနိုင်ကြတော့ပါဘူးအကုန်တရုတ်လူမျိုးတွေနေနေကြပါပြီမြန်မာတွေကမြို့ဆုံမြို့ဖျားနဲ့မြို့ပြင်ကိုရောက်ကုန်ကြပါပြီအချက်ချာကြတဲ့နေရာကိုတရုတ်လူမျိုးတွေကဈေးကောင်းပေးဝယ်ပြီးလက်ဝဲကြီးအုပ်ထားလိုက်ကြပါပြီစိုင်းကြီးကနားကြီးတွေမှာစိုင်းဘုတ်တွေကိုတော့မြန်မာဘာသာနဲ့မရေးပဲတရုတ်ဘာသာတစ်မျိုးတွေနဲ့ရေးထားတဲ့စိုင်းဘုတ်တွေကနေရာယူထားကြပါပြီ။စီးပွားရေးအရကိုလိုနီအပြုခံရတဲ့အနေအထားကိုကတ်တွန်းဆရာကထိထိမိမိတယောထားတာပါ။နောက်တကွက်ကတ်တွန်းကလေးမှာတော့တင်မုံကြီးဖတ်စာကိုဖတ်နေတဲ့ကလေးတယောက်ပုံနဲ့ရဲသားကြီးတယောက်ပုံကိုကတ်တွန်းဆရာကစွဲထားပါတယ်။ကလေးအော်ဖတ်နေတာကရဲသားကြီးကကိုလာရွှေအသွင်ယူရာတွင်တက်ကြွနေဖဲဝိုင်းမြင်ကသူဝင်ရောက်အမှုခံအောင်တီကာဆောက်ထန်းကြီးလေးလုံးတဲဆောင်လာသူ့လက်တွင်းကမလွတ်ပါရသဝိပြေးပြေးမလို့ဂါရမန်တလူနှုတ်ကရော့သူဖန်းခဲ့တဲ့အမှုတရားလူတက်မှုမပါမပါတော်ညာပျော်ပျော်ပါအသွင်ယူဖို့လေချွန်သွားတဲ့ဒီတကွက်ကတ်တွန်းကလေးကလည်းစွမ်းဆောင်ရည်ညံဖျင်းနေတဲ့ရဲဌာနကိုတယောထားတဲ့တကွက်ကတ်တွန်းကောင်းကလေးပါတလောကမရှိလို့ပြည်တသာလှုပ်ရှားရှာနေကြတဲ့အမျိုးသမီးလေးတွေကိုအသွင်ယူပြီးဝင်ရောက်ဖမ်းဆီးတဲ့တင်းတဲ့ပုတ်ဖတ်လိုက်ရပါတယ်ဒီလိုပဲထမ်းရည်လေးလုံးတဲဆောင်လာလို့ဖမ်းဆီးထောင်ချခံရတဲ့သူတယောက်အကြောင်းလည်းဖတ်လိုက်ရပါတယ်နောက်ငါးမမြရနယ်မြေမှာငါးဝင်မြတဲ့လူနှစ်ယောက်မပြောဘူးခိုးခုတ်တဲ့လူတယောက်ကိုရဲတပ်ဖွဲ့ကရွရွချွန်ချွန်ဖမ်းဆီးထားတဲ့အကြောင်းလူမှုကွန်ရက်စာမျက်နှာတွေမှာလောင်ပြောင်တယောရေးထားကြပါတယ်။နောက်မူရစ်စေပြာ15ပြားနဲ့မိတဲ့အခြေခံလူတန်းစားတယောက်လည်းပါသဘော။တကယ်တကယ်အမှုကြီးတွေဖြစ်တဲ့၅လောင်းပြိုင်တို့၄လောင်းပြိုင်တို့ဆိုရင်တော့မမိတော့ဘူး။မူရစ်စေဝါတွေကွန်တိန်နာနဲ့အပြည့်စုံမမိတော့ဘူး။တစ်တွေတန်ရာနဲ့ချီပြီးခိုးထုတ်သွားရင်လည်းမမိတော့ဘူး။တရားခံမမိသေးတဲ့အစနာတော်ရှာမရသေးတဲ့လူတက်မှုတွေမရိမှုတွေလူရဲမှုတွေငါတို့တိုင်းပြည်မှာဒုနဲ့ဒေးပါပဲ။ရတဲ့ဖွဲ့ရဲ့စွမ်းဆောင်ရည်ဟာမေကွန်းထုတ်เสียအနေထားမျိုးပါ။ဒါကိုကတ်တွန်းဆရာကပြောင်ပြောင်မြောက်မြောက်တယောထားပါတယ်။နောက်တစ်ကွက်ကတ်တွန်းကလေးမှာတော့လူနှစ်ယောက်အပြန်အလှန်စကားပြောနေကြတာကိုပဲစွဲထားပါတယ်။စားတော့ဂုံတွင်ရှောင်းတခွင်ဝင်စစ်တော့ရှောင်းတခွင်တွေ့ရှောင်းတခွင်သိမ့်စီရှောင်းတခင်သိမ့်စီရှောင်းတခင်တတိပေးတဲ့တယောက်ကပြောလိုက်ပါတယ်။နောက်တစ်ယောက်ကပြန်ပြောလိုက်တာကရှောင်းတခင်အရေးယူတာတော့တခါမှမတွေ့သေးဘူးနော်တဲ့။ဒါကလည်းထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်တာကိုကတ်တွန်းဆရာကတယောထားတာပါ။ဒီလိုမလုပ်သေးရဝိသမလောဘသားတွေကထက်ခါတလဲလဲကျူးလွန်ကြမှာပါ။ယာယီပိတ်သိမ်းတာတို့ကုန်ပစ္စည်းတွေဖျက်ဆီးတာလောက်နဲ့မလုံလောက်ပါဘူး။တလောကတိတိမင်္ဂလာဈေးထဲကပဲသွေးရောက်တဲ့ဆိုင်၅ဆိုင်ကိုဝင်စစ်တာပ ပဲသွေးအလုံးဖော်မလင်စိန်ထားတာတွေ့လို့ပဲသွေး 9,000 လောက်ကိုဖျက်ဆီးခဲ့တယ်လို့ဖတ်ရတယ်။မန္တလေးတိုင်းရမဲသိန်းမြို့နယ်မှာရှိတဲ့အသားကြောက်လုပ်ငန်းတွေကိုရှောင်းတခင်ဝင်စစ်တော့လိုင်စင်မရှိတဲ့အပြင်ပုတ်သိုးအသားတွေဖြစ်နေလို့ဖျက်ဆီးခဲ့တယ်ဆိုတဲ့အကြောင်းလဲကူးမြို့နယ်ကရေတန်းဆက်ယုံ6ယုံကိုရှောင်းတခင်စစ်တော့တတ်မှတ်စီကန်းချက်တွေနဲ့မညီလို့ယာယီပိတ်သိမ်းထားရတယ်ဆိုတဲ့အကြောင်းတွေကြားရတော့ FDA ကဒီထက်ပိုပြီးထိရောက်ပြင်းထန်တဲ့အရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့လိုနေပြီဆိုတာအကြံပေးတင်ပြလိုက်ရင်ဒီတစ်ပတ်အတွက်ဒီတစ်ခွက်ကာတွန်းကလေးနဲ့ပဲနားလိုက်ပြရစေငါတူမင်းလည်းအားရင်ငါစီစပြန်ပါချစ်လာစွာသောမင်းရဲ့အဖစန်နီဦး